ရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့ကနေသားဆောင်ကင်းစခန်းတွေကိုအကြမ်းဖက်တိုက်ခိုက်ခံရမှုဖြစ်ခဲ့ပြီးတဲ့နောက်မြမတပ်မတော်နဲ့အကြမ်းဖက်တိုက်ခိုက်သူတွေကြားပစ်ခတ်မှုတွေဖြစ်ပွားခဲ့တာမှာဘူးဒီရောင်မောင်တော်တဝိုက်ကြေးရွာတွေကဒုက္ခသည်တွေဟာမြို့တွေကိုတက်လာကြပြီးစစ်ဘေးရှောင်တဲ့နေရာတွေမှာခိုးလုံနေထိုင်ကြပါတယ်အခုဆိုရင်လူဦးရေ 3,000 ကျော်ရှိနေပြီဖြစ်ပါတယ်လက်ရှိမှာဒုက္ခသည်တွေအတွက်အကူအညီတွေလည်းလျော့နေသွားပြီဖြစ်လို့ပြည်ထောင်စုအစိုးရနဲ့ပြည်내အစိုးရတို့ပူးပေါင်းပြီးဒုက္ခသည်တွေရဲ့ရည်ရှိပြဿနာကိုအမြန်ဆုံးဖြေရှင်းပေးဖို့လိုလားနေကြပါတယ်ဒီကြောင့်ကို VOA ထိုင်းအခြေစိုက်သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင
်ပြည်တွင်မြို့မှာတော့ဒုက္ခသည်တွေလက်ခံထားတဲ့နေရာ30ကျော်ရှိပြီးဒုက္ခသည်6,000ကျော်ခိုးလုံနေထိုင်နေကြပါတယ်ဒီအတွက်အနေနဲ့ရရက်ကနေလာရောက်ခိုးလုံနေကြတဲ့ရခိုင်ဟိန္ဒူနဲ့ဒိုင်းနဲ့စတဲ့ဗုဒ္ဓဘာသာဝင်ဒုက္ခသည်တွေအားလုံးအတွက်အလိုတော်ပြည့်ဖုံးတော်ကြီးကျောင်းကနေဒုက္ခသည်မိသားစု500အတွက်အောက်တိုဘာလ1ရက်နေ့မှာပစ္စည်းအမျိုးအစား43မျိုးကိုလှူဒန်းမှုတွေလုပ်ခဲ့တဲ့အကြောင်းအလိုတော်ပြည့်ကျောင်းကဆရာတော်ဦးကုမာရကဆိုပါတယ
်။မာရမာကြီးရဲ့ဆက်ရဲ့မျိုးရဲ့ဒိုင်းနဲ့ရဲ့နာဟိန္ဒူရဲ့ပေါ့ရခိုင်ရဲ့တက်တာပေါ့။အခုအင်တော်စုစဉ်လို့900ပေါ့။ပစ္စည်းကလည်းပြီးတော့43မျိုးပါတယ်။43မျိုးကမင်းကလေးအတုံးဆောင်ယောက်ျားအတုံးဆောင်အင်ဒွမ်းမအတုံးဆောင်ပေါ့။သုံးတပုံးကိုဟိုတပိန်းတပိန်းပေါ့အင်တော်စုစုကိုတပုံးကူတက်တာပေါ့
။ဒုက္ခသည်တွေကတော့သူတို့ရဲ့နေရရင်းကိုပြန်ဖို့အတွက်မပြောင်းညင်ကြပဲစိုးရိမ်မှုတွေကြောက်ရွံ့မှုတွေနဲ့စိတ်ထင်ရတွေရနေကြတယ်လို့လဲဆိုပါတယ
်အခုစစ်တပ်မျိုးပေါ်မှာဟိုဥသာရှိရ6,000ကျော်ရှိရဆိုတော့ဟိုဘက်ကြောက်တော်တို့နောက်ပြီးတော့ဘုနာကျန်းတို့ဟိုမြအူမင်းသားတို့မှရှိသေးတာပေါ့ဆိုတော့ကျွန်တော်ဒီလိုကဟိုပြန်ဖို့ဆိုတာကတော့ဟိုဘလို့မှမဖြစ်နိုင်သေးဘူးပေါ့နော်တလောအနေထားမှာပါစိတ်ကြံရတယ်ကအများကြီးထူးတာမှဖြစ်နေတာပေါ့သူတို့တရားကြီးကညာဝတ်ဆိုတဲ့ဟာကြီးတချို့ဆိုရင်လည်းကြောက်ပြီးတော့ဖက်ပြရတယ်တချို့ဆိုရင်လည်းအဲ့ဒီမှာမိလောင်ပြမှာပါရတယ်အများတော့ဆက်တော့ရှင်းတို့တွေကတော်တော်ကြောက်များတာပေါ့
ရခိုင်ပြည်နယ်အတွင်းကဒုက္ခသည်တွေအတွက်အကူအညီတွေလည်းညှော့နေသွားပြီဖြစ်တယ်လို့သူတို့ရဲ့ရေရှည်ဘဝရည်တည်ရေးအတွက်ပြည်တော်စုအစိုးရနဲ့ပြည်နယ်အစိုးရတို့ကဒုက္ခသည်တွေရဲ့အခက်အခဲတွေကိုမြန်မြန်ဆန်ဆန်ဖြေရှင်းပေးဖို့လိုအပ်နေတယ်လို့လည်းဆိုပါတယ်
အခုဒီရောင်နေပြီးတော့ဟိုတင်းတင်းဆွာကနေပြီးတော့ဘလို့ခိုက်ပြဖြည့်ရှင်းနေလဲဆိုတာကဒီစုံတရားကအဖြစ်ကပေါ်မလာသေးဘူး။ပေါ်မလာသေးဘူးဆိုတော့ဒီလူတွေဒီတဲ့ဘက်ဒီဘုန်းကြီးကြောင့်နေမှာလဲထားပြီးတော့နေလို့ဆိုလို့ရှိရင်သူတို့ရဲ့ဘဝရက်တွေဘဝကအမတန်မှခက်ခဲတာနေပြီးတော့ဒီတော်စုဆွာနဲ့ဟောလာဒီတင်းတင်းဆွာပြပောင်းပြီးတော့မင်းမင်းချက်ချက်ဒီလူတွေကိုဒီလူရဲ့အခက်အခဲအချက်တွေကိုနေပြီးတော့အကောင့်တွေပေါ်ပေါ်တော့အရေးကြီးတာလို့
ရခိုင်ပြည်နယ်အတွင်းမှာ2012ခုနှစ်ကစလို့နှစ်ဖက်အတိုင်းဝိုင်းနေကြမှာပဋိပက္ခတွေဖြစ်ပွားခဲ့ပြီးတဲ့နောက်အခုရခိုင်ပြည်နယ်အတွင်းမှာအကြမ်းဖက်မှုတွေပါထပ်မံဖြစ်ပွားခဲ့ပြီးလူမျိုးတစ်မျိုးနဲ့တစ်မျိုးကြားမှာယုံကြည်မှုတွေပြက်ပြားသွားတာမျိုးတွေဖြစ်ခဲ့ရပါတယ်။အခုဆိုရင်ဗုဒ္ဓဘာသာဝင်တွေ၊အစ္စလမ်ဘာသာဝင်တွေ၊ဟိန္ဒူဘာသာဝင်တွေအကုန်လုံးဟာသက်ပြက်မှုတွေပါဝင်အကြမ်းဖက်မှုတွေခံရတာတွေကြောင့်တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုတွေပါပြက်ပြားသွားရပါတယ်။အစ္စလမ်ဘာသာဝင်ဒုက္ခသည်တွေကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေကြတာဟာတလားကျော်အတွင်းမှာလူဦးရေ9000ကျော်ရှိသွားပြီလို့လဲကုလသမဂ္ဂဘက်ကခန့်မှန်းထားပါတယ်ရှင်